နျူကလီးယားနဲ့ပယ်တင်တဲ့ဒုံးကျည်ဆန်းသက်မှုတွေကြောင့်မြောက်ကိုရီးယားအစိုးရပေါ်ကုလသမဂ္ဂလူ့ရေးကောင်စီကပိတ်ဆို့ဒဏ်ခတ်မှုတည်တင်းကြီးကြီးညွတ်တဲ့ထပ်မံချမှတ်လိုက်ပါတယ်။အရင်တုန်းကလိုပဲမြောက်ကိုရီးယားအစိုးရရဲ့ရန်လိုတဲ့ဆောင်ရွက်မှုတွေနဲ့ကန့်ညီတဲ့နိုင်ငံတကာပိတ်ဆို့ဒဏ်ခတ်မှုတွေကိုဆက်ချမှတ်မှာဖြစ်တယ်လို့ကုလဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟဲလီကမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကိုညွှန်ညွှန်းပြောဆိုခဲ့ပါတယ်။ဒီနေ့တွင်ချမှတ်ခဲ့တဲ့ပိတ်ဆို့ဒဏ်ခတ်မှု၃ခုအပေါ်ခြေခံပြီးအခုအဆိုပြုချက်တစ်ကိုထပ်မံချမှတ်တာပါဒီပိတ်ဆို့ဒဏ်ခတ်မှုတစ်စတင်အသက်ဝင်ပြီဆိုရင်တော့မြောက်ကိုရီးယားအနေနဲ့ဓာတ်ဆီနဲ့ဒီဇယ်လိုလောင်စာဆီပေပါ၅သိန်းသာတင်သွင်းနိုင်မှာဖြစ်ပြီးဒါဟာ2016ခုနှစ်ကတင်သွင်းနေတဲ့လောင်စာဆီပေပါ၄.၅သန်းထက်အများကြီးလျော့နေသွားတာပါဒါပေမဲ့လည်းပဲလုံခြုံရေးကောင်စီရဲ့ခွင့်ပြုချက်နဲ့တချို့ကိစ္စတွေအတွက်ထပ်မံတင်သွင်းခွင့်ရရှိနိုင်ပါတယ်ဒါပြင်နိုင်ငံရဲ့ချမလွတ်လွတ်နေတဲ့မြောက်ကိုရီးယားနိုင်ငံသားတွေစီကပြန်ပို့နေတဲ့ငွေပမာဏကိုလည်းကန့်သတ်နိုင်မှာဖြစ်ပြီးသူတို့အနေနဲ့နှစ်နှစ်အတွင်းမြောက်ကိုရီးယားကိုပြန်ရမှာပါဒီလိုပြန်ပို့တဲ့ငွေတွေကိုတစ်စိတ်တစ်ပိုင်းဒါမှမဟုတ်အလုံးကိုမြောက်ကိုရီးယားအစိုးရကတိမ်းဆဲပြီးတော့နျူကလ িয়ার လက်နက်ဆန်တက်မှုလို့တရားမဝင်အစီအစဉ်တွေအတွက်အသုံးပြုနေတာပါတရုတ်နိုင်ငံမှာမြောက်ကိုရီးယားနိုင်ငံသား9000ကနေ10000အထိလွတ်လွတ်နေပြီးရုရှားမှာ3000လောက်ရှိနေကြောင်းအမေရိကန်ကခန့်မှန်းထားပါတယ်ကုလလွန်ကြိုရေးကောင်စီမှာ15မိနစ်ကန့်ကွက်သူမရှိဘဲတန်ခတ်မှုတစ်ချမှတ်နိုင်တာဟာကဘာကြီးအနေနဲ့လူသားတွေပျက်စီးဆုံးရှုံးမှုထက်ငြိမ်းချမ်းရေးကိုသာလိုချင်လို့ဖြစ်တယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတွစ်တာမှာတောက်ကြနေကရေးသားခဲ့ပါတယ်ခင်ဗျာ